စီးရီးယားနဲ့တူရကီနယ်စပ်မှာရှိတဲ့ကိုဘာနီမြို့ကို Islamic State Islam စစ်သွေးကြွတွေကသိမ်းပိုက်မဲ့အရေးကကတ်လူမျိုးစုတွေခုခံကာကွယ်ပြီးအဲ့ဒီမြို့ရဲ့နေရာအများစုကိုကတ်တွေကထိန်းချုပ်ထားဆဲဖြစ်တယ်လို့ American စစ်တပ်ကပြောပါတယ်In El Arab လို့ခေါ်တဲ့ကိုဘာနီမြို့ကိုအစ္စလာမ်စစ်သွေးကြွတွေကသိမ်းပိုက်တော့မယ်ဆိုတဲ့ဆိုရမှုတွေထွက်နေတဲ့အချိန်မှာပဲမြို့အနီးဝန်းကျင်မှာအမေရိကန်တို့ကလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ပြီးအခုလိုတုံ့တက်ချက်ထွက်လာတာလည်းဖြစ်ပါတယ်။ဗြိတိန်ခြေဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကတော့ကိုဘာဒီမြို့ရဲ့၃ပုံ၂ပုံလောက်ကို IS အစ္စလာမ်စစ်သွေးကြွတွေကသိမ်းပိုက်ထားတယ်လို့ပြောပါတယ်။ဒေသခံအများစုကတူရကီနိုင်ငံမှာဒုက္ခသည်အဖြစ်နဲ့ဝင်ရောက်ခိုလုံနေတဲ့အချိန်မှာပဲမြို့ကိုကာကွယ်နိုင်မှုတိုက်ခိုက်နေကြတဲ့ကတ်လူမျိုးစုတိုက်ခိုက်ရေးသမားတွေကနိုင်ငံတကာရဲ့အကူအညီကိုတောင်းခံနေကြပါတယ်။ဒါပေမဲ့တူရကီနိုင်ငံအနေနဲ့စီးရီးယားက IS စစ်သွေးကြွတွေကိုတိုက်ခိုက်တဲ့နေရာမှာသူတို့ကြီးပဲလှုပ်ဆောင်ဖို့မမျှော်လင့်သင့်ဘူးလို့တူရကီနိုင်ငံသားရေးဝန်ကြီးကပြောပါတယ်။နေတိုးအတွင်းရေးမှူးချုပ်ဂျန်စတိုလ်တန်ဘတ်နဲ့အတူပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတူရကီနိုင်ငံသားရေးဝန်ကြီးမက်ဗလုကာဗူဆိုဂလူကအဲ့ဒီလိုပြောသွားတာပါ။တူရကီနယ်စပ်စီးရီးယားမြို့ခိုဘာနီမှာကတ်လက်နက်ကိုင်အဖွဲ့တွေနဲ့ IS အစ္စလာမ်စစ်သွေးကြွတွေအကြားတရင်ပတ်တွေနဲ့ချီတိုက်ပွဲတွေဖြစ်ပွားနေတာပါစီးရီးယားနဲ့အီရန်နိုင်ငံတွေကအကြမ်းဖက်လှုပ်ရှားမှုတိုက်ဖြတ်ရေးစစ်ဆင်ရေးလုပ်ငန်းတွေမှာတူရကီနိုင်ငံပါဝင်ဖို့လွှတ်တော်ကအတည်ပြုထားပေမဲ့တူရကီတပ်ဖွဲ့တွေကတော့အခုချိန်ထိလက်တွေ့အကောင့်ထဲပေါ်လှုပ်ဆောင်တာမရှိသေးပါဘူး